လိုင်29ရက်နေ့ညကမြန်မာနိုင်ငံအလဲပိုင်းကျောက်ပတောင်မြို့မှာဆောက်လက်စနေရင်တလုံးကိုအစ္စလမ်ဘာသာဝင်တွေရဲ့ဗလီလို့ဆွတ်ဆွဲပြီးလူအုပ်ကြီးကအကြမ်းဖက်မိရှုဖြိုချဖို့ကြိုးစားမှုတစ်ခုဖြစ်ပွားခဲ့ပါတယ်။အမုန်းတရားပြတ်ပွားမှုတွေကြောင့်မွတ်စလင်တွေကိုမုန်းတီးမှုရှိနေတဲ့မြန်မာနိုင်ငံမှာလူအုပ်ကြီးရဲ့အခုလိုကြိုးပမ်းမှုမျိုးအထူးဆန်းလို့မဆိုနိုင်ပါဘူး။ဒါပေမဲ့ထူးဆန်းသွားတာကတော့ပြည်သူလူထုရဲ့အဆက်အိုးအိမ်ကိုကာကွယ်ရမယ်၊တရားဥပဒေစိုးမိုးရေးအကောင့်တွေဖော်ရမယ်၊အုပ်ချုပ်ရေးပိုင်းဆိုင်ရာပုဂ္ဂိုလ်တွေရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့လွှတ်တော်အမတ်ပါပါဝင်ပြီးလူအုပ်ကြီးကအိမ်ကိုမိရှုဖြစ်စီမှစိုးရင်လို့ဆိုပြီးသူတို့ကိုယ်တိုင်ဘယ်ဟိုးနဲ့ထိုးချဖြစ်စီလိုက်တဲ့ကိစ္စပါ။မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးဘယ်အဆင့်ရောက်နေပြီလဲ။လူစုလူဝေးဝါဒကပဲအောင်ပွဲခံနေသလားဆိုတာကုရပဆွေးနွေးတင်ပြသွားပါမယ
်။ဖြစ်စဉ်အကြမ်းတင်ကတော့ခုလိုပါ။စာပေါင်းမျိုးနဲ့တာယာအေးရက်ကွက်ကဆောက်လုပ်ဆောင်နှစ်ထပ်အင်ဂျီတလုံးကိုအဲ့ဒီဗလီအဖြစ်အသုံးပြုဖို့စောက်တာပါ။ဒါကိုဖြိုဖျက်ပေးပါဆိုပြီးလူစုလူဝေးနဲ့တောင်းဆိုရာကအစာပြေတယ်လို့သိရပါတယ်။လူစုလူဝေးနဲ့အကြမ်းဖက်ဖို့စူးစီးလာတဲ့အတွက်တပ်ဆိုင်ရာရဲတပ်ဖွဲ့အုပ်ချုပ်ရေးနဲ့လွှတ်တော်အမတ်ပါအဲ့ဒီနေရာကိုရောက်သွားတယ်လို့ဆိုပါတယ်။တဖက်မှာလူအုပ်ကြီးကဗလီလို့ဆွဆွဲနေပေမဲ့ဗလီဖြစ်နိုင်ရင်ဆိုတဲ့အထောက်အထားတစ်ခုတလီတောင်ရှိတာမဟုတ်ပါဘူးပြဿနာဖြစ်ပြီးတော့နောက်သတင်းမီဒီယာတွေကိုပြန်ပြီးဖြေကြားပေးတဲ့ကြော်ပန်းကတိုင်းစင်လွတ်တော်အမတ်ဦးဝေးခိုင်ကကြော်ပန်းမှာမွတ်စလင်နေအိမ်တအိမ်မှမရှိဘူးဆိုတာသူတို့သိတယ်အခုနေအိမ်ကိုပိုင်ဆိုင်သူဟာလည်းဗုဒ္ဓဘာသာဝင်ဆိုတာသူတို့သိတယ်နောက်အဲ့ဒီနေအိမ်ဟာဗလီအဖြစ်အသုံးပြုဖို့တန်တရားဖြစ်စရာတချမ်းမှမတွေ့ရဘူးလို့လဲဆိုပါတယ်။ဒါဆိုရင်အဲ့ဒီအိမ်ကိုဘာကြောင့်ဖျက်ရတာပါလဲပေါ့။ဦးရခိုင်ပြောတာကတော့အဲ့ဒီနေအိမ်ဟာမြို့နယ်စီရင်တရားခွင့်ပြုချက်နဲ့စောက်တာမဟုတ်ဘူး။နောက်တစ်ချက်ကတော့လူအုပ်ကြီးကိုဒီအတိုင်းထားလိုက်ရင်သူတို့ဘာသာသူတို့မီးရှို့ကြဖျက်ကြလိမ့်မယ်။အဲ့လိုဆိုအခြေအနေပိုးဆိုးသွားလိမ့်မယ်။ဒါကြောင့်အဲ့ဒီအချက်နဲ့ချက်နဲ့တပ်ဆောင်ရာအုပ်ချုပ်ရေးရဲလွှတ်တော်အမတ်အားလုံးတိုင်ပင်ပြီးချက်မိတ်ပြီးအာနာပိုင်းတွေကိုယ်တိုင်ကဗဟိုးသုံးပြီးချိုးချဖြတ်စည်းလိုက်တာလို့ဆိုပါရဲ့ဒီနေရာမှာအုပ်ချုပ်ရေးရင်းနဲ့လွှတ်တော်အမတ်အာနာပိုင်းအားလုံးရဲ့စဉ်းစားချက်အလွန်အံ့ဩဖို့ကောင်းတာတည်နိုင်ပါတယ်ပြဿနာကိုဥပဒေအတိုင်းဖြေရှင်းဖို့မစဉ်းစားခဲ့သလိုအမှန်တိုင်းဖြေရှင်းဖို့လည်းစူးစမ်းတာမတွေ့ရပါဘူးခုလိုလူအုပ်နဲ့အကြမ်းဖက်ဖို့လုပ်တာကိုမတားဆီးုံမကဘသူတွေကသတင်းမှားတွေဖြန့်ပြီးအကျန်းဖတ်ဖို့လှုပ်တော်တယ်လေဆိုတာကိုလေစုံစမ်းဖော်ထုတ်ဖို့လုပ်တာမတွေ့ရပါဘူ
းပြဿနာကိုအကျန်းဖတ်ရကြံရွယ်ချက်နဲ့မမှန်မကန်လှုပ်ဆောင်မှုအဖြစ်ရဲရဲဝံ့ဝံ့ကြံရွယ်ခဲ့ဖြစ်ပါလေလက်တွေ့မှာလည်းအဲ့ဒီနေပိုင်ရှင်ဟာဗုဒ္ဓဘာသာလင်မယားနှစ်ယောက်ဖြစ်ပြီးဓာတ်ပုံစတူဒီယိုတစ်ခုအတွက်အခုလိုတည်ဆောက်ထားတာလို့သိရပါတယ်နေကိုဖြိုဖျက်ဖို့အာဏာပိုင်တွေပေးတဲ့နောက်ထပ်ကြောင်းပြချက်တစ်ခုကစီပြေမှာခွင့်ပြုချက်တင်မထားလို့လို့ဆိုပါတယ်ဒီနေရာမှာမေးစရာမေးဖို့ရှိလာတာကအဲ့ဒီနေရာမှာအဲ့ဒီနှစ်ထပ်အင်ကြီးတိဆောက်ပြီးစီကနေအထိစီပင်ကမတိခဲ့ဘူးဆိုတာများလားအဲ့ဒါမျိုးမဖြစ်နိုင်ဘူးဆိုတာအလုံးကသိနေကြပါတယ
်စီပင်တာယာဥပဒေအရအရေးယူတယ်ဆိုရင်အရင်ကတည်းကအရေးယူဖို့လိုပါတယ်အခုလိုလူစုလူဝေးနဲ့ဖြတ်ဖို့တောင်းဆိုနိုင်ရင်လည်းအာဏာပိုင်တွေဟာဒါကိုမရရတဲ့နည်းနဲ့တားဆီးရပါမယ်နောက်ပိုင်းစမှတည်ဆဲစီပင်တာယာဥပဒေအရပိုင်ရှင်ကိုဥပဒေအတိုင်းအရေးယူဖို့ပဲဖြစ်ရပါမယ်တိတ်မကြသေးပါဘူးဒီကဇူလိုင်လ၄ရက်နေ့တုန်းကပဲရခိုင်ပြည်နယ်စစ်တွေမြို့ဓာတ်ပိုင်ဒုက္ခသည်စခန်းကမွတ်စလင်ခုနှစ်ယောက်ရဲလုံခြုံရေးတယောက်ပါပြီးရောင်နေဦးစစ်ကမ်းကိုသွားပါတယ်စစ်ကမ်းအရောက်မှာဘာပြက်ကနာမှမဖြစ်ပါဘဲနဲ့လူအုပ်စုကြီးကဂဲပင်နဲ့ဝိုင်းထုအကျန်းဖက်ဝိုင်းတိုက်ခိုက်ကြလို့တယောက်တည်းကြံ၆ယောက်လုံးနဲ့ဒဏ်ရာရသွားပါတယ်သူတို့စီးသွားတဲ့ကားလည်းပျက်စီးသွားပါတယ်အခုလိုမင်းမဲ့တိုင်းမီဆန်ဆန်လူစုလူဝေးနဲ့အကြမ်းဖက်တိုက်ခိုက်တပ်ဖြတ်မှုကြီးဖြစ်သွားခဲ့တာတော့အာဏာပိုင်တွေဟာလုံလောက်တဲ့အရေးယူမှုလုပ်တာမတွေ့ရပါဘူးလူတယောက်ကိုဖမ်းထားရဆိုတာကလွယ်ပြီးတခြားဘလို့အရေးယူဆောင်ရွက်မှုမျိုးကိုမှထုတ်ပြန်တာမတွေ့ရပါဘူးအလားတူ2012ခုနှစ်နောက်ပိုင်းကာလမြန်မာနိုင်ငံတွင်ဘာသာရေးလူမျိုးရေးစံနဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့စဉ်ကာလတုန်းကလည်းအခုလိုပဲလူစုလူဝေးနဲ့နေအိမ်တွေကိုမီးရှို့ဖျက်ဆီးတာပြီးလူတွေကိုဝိုင်းဝန်းတက်ဖြတ်တာတွေနေရအတော်များများမှာဖြစ်ပွားခဲ့ပါတယ်။အဲ့ဒီပြဿနာတွေနဲ့ပတ်သက်ရင်အာဏာပိုင်တွေအနေနဲ့ထိထိရောက်ရောက်အရေးယူကြံကြံနိုင်တာအလွန်ရှားပါတယ်။ဒါကြောင့်လေဒီနေ့ထက်ပြီးလူစုလူဝေးနဲ့အကြမ်းဖက်တဲ့လုပ်ရက်ဆက်ပြီးရှင်သန်နေတာဖြစ်ပါတယ်
။ပြဿနာတွေအလုံးကိုဆန်းစစ်ကြည့်လိုက်ရင်အာဏာပိုင်တွေဟာအကြမ်းဖက်သမားတွေကိုထိထိရောက်အရေးယူတာမတွေ့ကြရပါဘူး။ အလားတူအကျံဖဲ့ဖို့လှုပ်ဆော်သူတွေလည်းဘုရားတော်အဖြစ်အေးအေးယူမခံကြရပါဘူး။ဒါတွေမကအမုန်းတရားပြတ်ပွားကိုလှုပ်ဆော်သူတွေဟာလည်းဒီကနေ့ချိန်ကြီးအေးအေးယူတာမခံကြရပါဘူး။အခုကြောက်ပြောင်ပြဿနာမှာအာဏာပိုင်တွေဟာအကျံဖဲ့ဖို့ကြိုးစားတာကိုဥပဒေနဲ့အညီမကင်တွယ်ခဲ့ရုံမကအားပေးကူညီရာရောက်တဲ့အပြုအမူကိုတော့လုပ်ခဲ့ပါသေးတယ်။အဲလိုပြဿနာတွေကိုတရားဝင်နဲ့အညီထိထိရောက်ကောင်းတယ်မဖော်နိုင်သေးသေးဖြင့်တရားဝင်စိုးမွေးဆိုတာဖြစ်လာဦးမှာမဟုတ်တယ်လို့နိုင်ငံတကာအလဲမှာမြန်မာနိုင်ငံရဲ့ပုံရိပ်ကလည်းဆက်ပြီးကြဆင်းနေဦးမှာပါပဲ။တစ်ဆက်တည်းအခုလိုလူစုလူဝေးနဲ့အကျန်းဖက်မှုလောက်တာမျိုးတွေလည်းထပ်ပြီးပေါ်ပေါက်လာဦးမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။